ယူကရိန်းကိုကျူးကျော်မှုကြောင့်နောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုတွေနဲ့ရင်ဆိုင်နေရတဲ့ရုရှားကနေရေနံစိမ်းတွေဝယ်ယူဖို့အိန္ဒိယကနည်းလမ်းတွေရှာဖွေနေပါတယ်ရင်းနှီးစင်းတွေဝယ်ယူဖို့ရုရှားနဲ့ဆွေးနွေးနေကြောင်းအိန္ဒိယရင်းနှီးနဲ့တဘာတံငွေဆရာဝန်ကြီးဟာတီစင်ပူရီကအင်ကာနေ့မှာပါလီမန်ကိုပြောကြားလိုက်တာပါရုရှားဆိုရကသက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့သူကိုယ်တိုင်ဆွေးနွေးမှုတွေရှိတဲ့အကြောင်းလဲလွှတ်တော်မှတ်တွေကိုပြောပါတယ်ရင်းနှီးစင်းဝယ်ယူမဲ့အစီအစဉ်တွေရနိုင်မဲ့ပမာဏပေးချေရမဲ့ပုံစံတွေနဲ့ပတ်သက်လို့အဆိုရကနီးလန်းရှာနေတယ်လို့လည်းပြောဆိုခဲ့တာပါအိန္ဒိယသတင်းစာ Times of India ကတော့ရုရှားကနေရင်းနှီးစင်းစီပီပါ၃သန်းခွဲကိုအိန္ဒိယကအကြီးအကျယ်ဈေးလျှော့ပြီးဝယ်ယူဖို့သဘောတူညီချက်ရတော့မယ်လို့အမည်မဖော်လိုတဲ့နီးစပ်သူတွေကိုကူကာပြီးဖော်ပြခဲ့ပါတယ်။အိန္ဒိယဟာကမ္ဘာမှာရေနံတင်သွင်းမှုတတိယအများဆုံးနိုင်ငံတစ်ခုဖြစ်ပြီးတိုင်းပြည်အတွက်ရေနံစိမ်းလိုအပ်ချက်80ရာခိုင်နှုန်းကျော်ကိုလည်းပြည်ပကတင်သွင်းနေရတာပါ။ရေနံစိမ်းတွေကိုအရှေ့လယ်ပိုင်းနဲ့အမေရိကန်ကနေအဓိကတင်သွင်းနေပြီးရုရှားကတင်သွင်းတဲ့ပမာဏကတော့300ရာခိုင်နှုန်းလောက်သာရှိနေပါတယ်။ဒါပေမဲ့လည်းယူကရိန်းကိုရုရှားကကျူးကျော်တက်ခဲမှုကြောင့်ရေနံစိမ်းတွေအဆမတန်တက်လာတဲ့ကြောင့်စီးပွားရေးပြန်လည်နှလန်ထူဖို့ကြိုးပမ်းနေရတဲ့အိန္ဒိယမှာရေနံအတွက်ကုန်ကျစရိတ်တွေမြင့်တက်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။ရုရှားကရေနံစိမ်းတင်ပို့ဖို့အိန္ဒိယကဆွေးနွေးနေတဲ့ကြောင့်ကုန်သွယ်မှုတွေအတွက်လည်းလမ်းဖွင့်ထားလိမ့်မယ်လို့အကဲခတ်တွေကခန့်မှန်းနေကြပါတယ်ခင်ဗျာ။